မြန်မာနိုင်ငံရဲ့အခြေအနေတွေကိုနိုင်ငံတကာသတင်းမီဒီယာကအတော်များများကမသိကြပေမဲ့နိုင်ငံအသီးသီးမှတာဝန်ထမ်းဆောင်ရင်းကွယ်လွန်သွားတဲ့သတင်းတောက်တွေကိုဂုဏ်ပြုတဲ့အထက်လုံခြုံရေးတပ်ဖွဲ့ရဲ့လက်ထက်မှကွယ်လွန်သွားတဲ့သတင်းတောက်ကိုပါကြီးရဲ့ပုံလဲပါတာကိုတွေ့ရတယ်လို့ IFG နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ညီလာခံကိုတက်နေတဲ့ဒေါ်အီတင်ကပြောပါတယ်။ဒါအပြင်တခြားနိုင်ငံအစိုးရတွေကသတင်းမီဒီယာလွတ်လပ်ခွင့်ပေးထားတာတွေဟာလည်းမြန်မာကောင်းဆောင်တွေအတွက်နမူနာယူစရာဖြည့်လည်လာတွေ့ရှိရကြောင်းကိုသူကပြောပါတယ်။အပြည့်အစုံကိုတော့တူနီးရှားနိုင်ငံမှာကျင်းပနေတဲ့ IFG ညီလာခံမှာမြန်မာနိုင်ငံသတင်းစာဆရာများအသင်းကိုစားတက်ရောက်နေတဲ့ဒေါ်အီတင်ကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
။ Belgian နိုင်ငံအခြေစိုက် International Federation of Journalists IFG နိုင်ငံတကာသတင်းသမားများအဖွဲ့ရဲ့နှစ်30မြောက်နှစ်ပတ်လည်ညီလာခံကိုတူနီးရှားနိုင်ငံမြို့တော်တူနစ်မှာဇွန်လ17ရက်ကနေ14ရက်နေ့ထိကျင်းပနေတာမှာမြန်မာနိုင်ငံကပထမဆုံးအကြိမ်ဖြစ်ဒီနေ့မှာတရားခွင်ရတာဖြစ်ပါတယ်။ဒေါ်အီအီတင်ဟာမြန်မာနိုင်ငံသတင်းစာဆရာများအသင်းကိုကိုစားပြုပြီးဒီညီလာခံကိုတက်ရောက်နေတာမှာညီလာခံကိုတက်လာကြတဲ့နိုင်ငံတကာကသတင်းမီဒီယာသမားတွေကမြန်မာနိုင်ငံအကြောင်းကောင်းကောင်းမသိကြသေးသူအများအပြားတွေ့ရတယ်လို့ပြောပါတယ
်မြန်မာဆိုတာကိုတို့တို့တချို့တွေကသိပြောမကြဘူးကြဘူးဝင်ဖြစ်တာဆိုတော့လေပြီးတော့လေဒီဟာကဒီပွဲမှာကဒီမြန်မာနိုင်ငံအနေနဲ့လာပြီးတော့ဟိုတက်တာဆိုတော့ဒါပထမဦးဆုံးအချိန်လည်းဖြစ်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့နော်ဘာဆိုဒီမှာကဟိုနိုင်ငံတော်တော်များများကဒီအမေရိကကောကနေဒါတွေရောနောက်ပြီးတော့အာဖရိကနိုင်ငံတွေဒါဒီဇင်ဘာဘွေတို့အစအဲ့လိုမျိုးလေးပေါ့နော်ဟိုlibrary အဲ့လိုမျိုးလေးပေါ့နိုင်ငံကြီးကအစပေါ့နော်ဆိုတော့တော်တော်များများဆိုတော့သူတို့ interest နဲ့သူတို့ပေါ့
ဒါပေမဲ့လဲဇွန်လ17ရက်ညီလာခံပထမနေ့မှာကျင်းပတဲ့တာဝန်ထမ်းဆောင်ရင်းကွယ်လွန်သွားကြတဲ့သတင်းသမားတွေနဲ့တွေ့ဆင်းညီအောင်ပြတာတဲ့အခမ်းအနားမှာတော့2014ခုနှစ်နှစ်ကုန်ပိုင်းကမွန်ပြည်နယ်ကြိုင်မြောမြို့နယ်အတွင်းမြန်မာစစ်တပ်ကပစ်ခတ်လို့တေဆုံသွားရတဲ့အလို့သတင်းတော့ကိုကျော်နိုင်ခေါ်ကိုပါကြီးရဲ့ဓာတ်ပုံပါဝင်တာကိုတွေ့ရတယ်လို့ပြောပါတယ
် solitary city march ဆိုပြီးတော့ဒီဟိုကြာဆုံးသွားတဲ့ journalist တွေပေါ့2000ကျော်လောက်ကိုသူတို့ဒီနေအနေနဲ့ဝင်ကြည့်တော့ကျမတို့ညီမနိုင်ငံအနေနဲ့လည်းဟိုကိုပါကြီးနဲ့နာမည်လည်းပါလာအောင်ကျမတွေ့ရပါတယ်ဆိုတော့ဟိုကမ္ဘာကတော့ဟိုမျက်ွယ်မပြုပါဘူးဟိုဒီအထူးသဖြင့် journalist တွေဆိုတာကတော့ဟိုသူတို့ဒီဟိုဘာမှသာဟိုတယောက်နဲ့တယောက်ဟိုတွေ့တဲ့စကားပြောတဲ့အချိန်ကြီးကလည်းဟိုနေတယ်ဟိုအများသောဖြင့်ဟို meeting ခန်းထဲမှာပဲဖြစ်တဲ့အခါကျတော့ကို issue ကိုပြောကြတာညားတဲ့အခါကျတော့ကျမတို့ညီမတီဟာဟိုကမ္ဘာကမြန်မာကိုပို့ပြီးတော့ဒီထက်ပို့ပြီးတော့ထိုတက်တဲ့ဝင်ပြီးအောင်ပို့ပြီးတော့လောက်ရမယ်လို့လဲကျမဟိုကျမအားကြီးစူးစမ်းအောင်မလို့ပြောချင်ပါတယ
်အခု IFG ညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့တူနီးရှားနိုင်ငံမှာအလုပ်လက်မဲ့ငွေကြေးဖောင်းပွားမှုအကျင့်ပြတ်ချဆမှုတွေဆယ်စုနှစ်တင်တဲ့ချီဖြစ်ပေါ်ခဲ့ပြီးတဲ့နောက်2010ခုနှစ်ဒီဇင်ဘာလမှာဂျက်စမင်တော်လန်ရေးဖြစ်ခဲ့ရာကအာဏာရှင်အစိုးရပြောကြပြီးဒီမိုကရေစီစနစ်နဲ့အညီရွေးကောက်ပွဲတွေကိုကျင်းပနိုင်ခဲ့ပြီးတဲ့နောက်ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ခဲ့တာပါတူနီးရှားနိုင်ငံမှာစတင်ခဲ့တဲ့ဂျက်စမင်တော်လန်ရေးကြောင့်ပဲအာရစပရင်အာရနွေဦးလို့ခေါ်တဲ့အာရကဘာတော်ဒီမိုကရေစီအရေးလူထုလှုပ်ရှားမှုတွေဆင့်ကဲဖြစ်ပေါ်ခဲ့တာပါအာရကဘာတစ်ခုလုံးဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ရောက်လာအောင်ဦးဆောင်ခဲ့တဲ့တူနီးရှားနိုင်ငံရဲ့လက်ရှိသမ္မတကသူ့နိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်ပေးထားကြောင်း IFJ ညီလာခံဖွင့်ပွဲအခမ်းအနားမှာပြောကြားခဲ့တာကိုတွေ့လိုက်ရတဲ့အတွက်မြန်မာနိုင်ငံအနေနဲ့လည်းဒါကိုအတူယူသင့်တယ်လို့ဒိုအီအီတင်ကပြောပါတယ
်။မင်းရောဆိုလို့ရှိရင်ကျမတို့ဟိုတူနီးရှားသမ္မတပြောပါတာပေါ့နော်။သူလည်းထက်မှာပဲသတင်းသမားဟိုမှာတူကဟိုတရားရုံးကိုမခေါ်ဘူး။သူကပြောစင်သူပြောစင်သူပြောရေးစလို့ရေးနေကြတယ်။ဒါပေမဲ့သူကဘယ်လိုမှဟိုဒီတရားရုံးကိုမခေါ်ဘူးဆိုတဲ့ဥစ္စာလေးကကျမတို့အတွက်ကတော်တော်လေးကိုကျမတို့တိုင်းပြည်အတွက်ကအများကြီးလိုတယ်ပေါ့နော်။များသောအားဖြင့်ကျမတွေးတဲ့လူတိုင်းကိုလည်းကျမမြန်မာနိုင်ငံမှာကျမသတင်းသမားပါဆိုပြီးတော့လည်းကျမဟိုလိုက်ပြီးတော့ introduce လုပ်တဲ့အတွက်ကိုလည်းဟိုမြန်မာနိုင်ငံအနေနဲ့တိကျပို့ပြီးတော့ဒီ media လောကမှာပို့ပြီးတော့ပုံမှန်လေးဖြစ်လာနိုင်တယ်လို့ထင်ပါတယ်
။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပိုရှိလာအောင်တစ်ဖက်မှာလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာသတင်းသမားတွေရဲ့အရေးအသေးမြင့်တက်လာအောင် IFJ နဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာတင်နန်းတွေပို့ချပေးနေကြောင်းလည်းသူကပြောပါတယ်။ညီလာခံအတွင်းဆွေးနွေးပွဲတွေမှာဒေါ်အီအီတင်အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးပါဝင်ဆွေးနွေးဖို့ရှိတာမှာကြားမှတန်းတူရေးသတင်းမီဒီယာလွတ်လပ်ခွင့်စတဲ့အကြောင်းအရာတွေကိုအလေးပေးဆွေးနွေးသွားဖို့စီစဉ်ထားတယ်လို့သိရပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းသတင်းသမားတွေအသက်ခံရမှုကျဆင်းခဲ့ပေမဲ့မနှစ်2016ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းသတင်းမီဒီယာသမားတွေအသက်ခံရတဲ့နှုန်းမြင့်တက်လာခဲ့တာမှာစုစုပေါင်းသေဆုံးသူ64ယောက်ရှိခဲ့ကြောင်း2018ခုနှစ်နှစ်ကုန်ပိုင်းမှာ IFG ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ